Welcome to the Voice of America in Burmese.
လာကြတယ်ပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်ဆန်ကနေအောက်တိုဘာ23ရက်တောက်ကြနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာသံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ32 30နဲ့52နဲ့လိုင်းလိုမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲဝင်ပြိုင်မဲ့သမ္မတအလောင်းနှစ်ယောက်ဖြစ်တဲ့လက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတအလောင်းဂျိုးဘိုင်ဒန်တို့ရဲ့ဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားဆက်ထိုးပွဲကိုတန်နစီပြည်နယ်နက်စ်ဖီလ်မြို့မှာမနေ့ကြာသပတေးနေ့ညကပြုလုပ်ခဲ့ကြပါတယ်။ဒီစကားဆက်ထိုးပွဲအတွင်းပထမဆုံးအခြေတင်ပြောခဲ့ကြတာကတော့ကိုဗစ်ရောဂါထိန်းချုပ်ရေးကိစ္စပါ
It's a worldwide pandemic. It's all over the world. You see the spikes in Europe and many other places.
ဒါကတကဘာလုံးဖြစ်နေတဲ့ကာယောဂါပါတကွာလုံးမှာဖြစ်နေတာပါအခုချိန်မှာဥရောပနဲ့တခြားနေရာအတော်များများမှာကူးစက်မှုတွေပြည်စသာတိုးလာနေတာခင်ဗျားလည်းတွေ့မှာပါလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပြင်ကာကွယ်ဆေးတွေလည်းသိမ့်မကြခင်မှာအဆင်သင့်ဖြစ်လာတော့မှာပါလို့သမ္မတထရမ့်ကဆိုပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့အမေရိကန်နဲ့သိမ့်နှစ်သောင်းတည်ဆုံးခဲ့ပြီဖြစ်တဲ့အတွက်ကာကွယ်ဆေးကိစ္စပြောနေတာဟာသိမ့်ကိုနောက်ကျနေပြီလို့ပြောပါတယ
်။ Anyone is responsible for that many deaths?should not remain as president of the United States of America.
အဲ့လောက်လူတွေအများကြီးတရားတာအတွက်တာဝန်ရှိတဲ့သူဘယ်သူမှဆိုအမေရိကန်သမ္မတအဖြစ်ဆက်ပြီးတော့ရှိမနေသင့်ဘူးလို့ဂျိုးဘိုင်ဒန်ကပြောပါတယ်။စကားဆက်ထိုးပွဲအတွင်းသမ္မတအလောင်းနှစ်ယောက်စလုံးဟာအရေးပါတဲ့အချက်တွေကိုထိထိမိမိပြောပြီးအမှတ်တွေယူနိုင်ခဲ့ကြပေမဲ့ရွေးကောက်ပွဲအခြေအနေကြီးတစ်ခုလုံးကိုချက်ချင်းအပြောင်းအလဲတွေဖြစ်သွားတော့အောင်ထိတော့အဆန်းဆောင်နိုင်ခဲ့ကြပါဦး။ရွေးကောက်ပွဲကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာလှုပ်ခဲ့တဲ့ဒီစကားဆက်ထိုးပွဲအတွက်မှာသူတို့နှစ်ယောက်တယောက်နဲ့တယောက်အပြန်အလှန်ထိုးနှက်တိုက်ခိုက်တာတွေရှိခဲ့ပေမဲ့လည်းပထမအကြိမ်စကားစစ်တူပွဲထက်တော့ပိုပြီးတော့တစ်ဖက်နဲ့တစ်ဖက်ယဉ်ကျေးမှုရှိခဲ့တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်ပတ်တောင်မလိုတော့တဲ့အချိန်မှာရွေးကောက်ပွဲပေါ်အမေရိကန်ပြည်သူတွေရဲ့ယုံကြည်မှုတွေထိခိုက်အောင်နဲ့သတင်းမှားတွေတိုးပြီးထုတ်လွှင့်လာနေချိန်မှာပဲရုရှားနဲ့အီရန်နိုင်ငံတွေဟာအမေရိကန်အစိုးရရဲ့အင်တာနက်ကွန်ရက်တွေနဲ့ကွန်ပျူတာစနစ်တွေကိုတိုက်ခိုက်တာတွေအချိန်မြင့်လှုပ်ဆောင်လာနေပါဗျ။လာမယ့်အမေရိကန်ရွေးကောက်ပွဲကိုအီရန်ကပထမဆုံးချိန်တိုက်ခိုက်တာတွေစတင်လိုက်တယ်လို့မြို့သားထောက်လိုင်းဌာနညွှန်ကြားရေးမှူးကပြောလိုက်ပြီး24နာရီအတွင်းမှာပဲအမေရိကန်ထောက်လိုင်းနဲ့ရွေးကောက်ပွဲလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေစီကမနေ့ကြာသပတေးနေ့မှာအခုလိုသတိပေးလိုက်တာဖြစ်ပါတယ်။ဒီထဲမှာအီရန်အစိုးရဟာမဲဆန္ဒရှင်တွေကိုချင်းချောက်ဖို့ရည်ရွယ်တဲ့အီးမေးလ်တွေထောင်နှက်ချီပြီးပို့နေတယ်လို့လည်းပြောပါတယ်။ရုရှားနဲ့အီရန်နိုင်ငံတို့ဟာမဲဆန္ဒရှင်တွေရဲ့မဲပြင်းမှတ်ပုံတင်တဲ့အချက်အလက်မှတ်တမ်းတွေကိုရယူနိုင်ပြီးအခုလိုအီးမေးပို့တာတွေဟာအမေရိကန်ရွေးကောက်ပွဲကိုထိခိုက်အောင်လုပ်တဲ့ကြီးမားတဲ့လှုပ်ရှားမှုတစ်ခုရဲ့အစဖြစ်တယ်လို့လည်းပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI နဲ့စိုက်ဘာအင်တာနက်လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဌာနတွေကကြာသပတေးနေ့ကထုတ်ပြန်တဲ့သတိပေးချက်တွေမှာပြောထားပါတယ်။ရုရှားဟာပြီးခဲ့တဲ့စက်တင်ဘာလကစပြီးပြည်내အစိုးရနဲ့ဒေသနာအစိုးရတွေရဲ့ကွန်ရက်ဒါဇင်ပေါင်းများစွာကိုပြင်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လည်းအိဋ္ဌနာတွေကပြောပါရယ်ခင်ဗျာတရုတ်နိုင်ငံသားကပင်လယ်ပြင်တွေမှာအမေရိကန်စစ်လေယာဉ်တွေပျံသန်းမှုပြည်ပြည်စွာစွာတိုးလာနေတာဟာနယ်မြေပိုင်ဆိုင်မှုအငြင်းပွားနေတဲ့ရေပိုင်နယ်ထဲမှာတရုတ်နိုင်ငံရဲ့နယ်မြေချဲ့ထွင်မှုလုပ်နေတာတွေကိုအမေရိကန်အစိုးရကနားလည်သိရှိပြီးတော့ဟန်တားနိုင်ဖို့အတွက်ကြိုးပမ်းမှုဖြစ်တယ်လို့ကဲခတ်တွေကပြောလိုက်ပါရယ်အမေရိကန်စစ်တပ်ရဲ့ကင်းတဲ့လေယာဉ်တွေဟာပြည်ကစပ်တမလာအတွင်းတရုတ်နိုင်ငံရဲ့ကမ်းလွန်ပင်လယ်ပြင်မှာအကြိမ်60လောက်ပျံသန်းခဲ့တယ်လို့ရှေ့တောင်အရှမရှိတဲ့တရုတ်ဆိုရကထောက်ပံ့ပေးထားတဲ့တောင်တရုတ်ပင်လယ်မဟာဗျူဟာအခြေအနေစုံစမ်းရေးသုတေသနအဖွဲ့ရဲ့အင်တာနက်စာမျက်နှာကဖော်ပြလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့ဇူလိုင်လနဲ့ဩဂတ်စ်လထက်ကိုပိုများတယ်လို့လည်းဆိုပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာအဲ့လေပျံသန်းမှုကများလာတာမဟုတ်ပဲပုံမှန်အတိုင်းပဲဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့ Indo-Pacific စစ်ဌာနချုပ်ပြောခွင့်ရဘူမူရန်ဒီရယ်ဒီကဗီဒီယိုကိုပြောပါတယ်။တရုတ်နိုင်ငံဟာတောင်တရုတ်ပင်လယ်တွင်းကသဘာဝရင်းမြစ်တွေကျွဲဝတဲ့နယ်မြေတွေနဲ့ပတ်သက်ပြီးတခြားအာရှနိုင်ငံ၅နိုင်ငံနဲ့နယ်မြေပိုင်ဆိုင်မှုအငြင်းပွားနေတာဖြစ်ပြီးတော့အမေရိကန်နိုင်ငံသားဥက္ကဋ္ဌမိုက်ပွန်ပီယိုကတော့တရုတ်နိုင်ငံရဲ့နယ်မြေချဲ့ထွင်မှုတွေကိုတံပြန်ဖို့အတွက်အကူအညီပေးသွားမယ်လို့တခြားနိုင်ငံတွေကိုပြီးခဲ့တဲ့ဇူလိုင်လကပြောကြားခဲ့ပါတယ်။ဒါပြင်တရုတ်နိုင်ငံဘက်ကအခုလိုပင်လယ်ပြင်ထဲမှာလုံနေတာတွေဟာတရားမဝင်ဘူးလို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံကပြုတ်တရုံနာမှာဒီနေ့ဆန္ဒပြခဲ့ကြတဲ့သူတွေကိုကမ္ဘောဒီးယားလုံခြုံရေးအာဏာပိုင်တွေကလူစုခွဲနှိမ်နှင်းခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်တပ်ဖွဲ့တွေတိုးမြင့်ချထားမဲ့အပေါ်ကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးရဲဘက်ကဆန္ဒပြတဲ့သူတို့ချို့ကိုမေးမြန်းမှုအတွက်ဆိုပြီးတော့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားခဏကြာပြိပခါတွေဖြစ်ခဲ့ပြီးဆန္ဒပြတဲ့သူ၃ယောက်ကိုအနားမှာရှိတဲ့ရဲကားပေါ်ရဲတပ်ဖွဲ့ကဖမ်းခေါ်သွားခဲ့တယ်လို့မျက်မြင်သက်သေတွေနဲ့ဒေသခံသတင်းမီဒီယာတွေကဖော်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံကရီယမ်ရေတဲ့အခြေစိုက်စခန်းမှာတရုတ်တပ်တွေအခြေချဖို့အတွက်ပြည်နိုင်ငံနဲ့ရှေ့ဝက်သဘောတူညီမှုရထားပြီးဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးကမ္ဘောဒီးယားစူရဘက်ကတော့ထပ်တလဲလဲညှဉ်းဆန်းထားပါတယ်။ပြည်ပတ်တဲ့ကိုကမ္ဘောဒီးယားနိုင်ငံကလက်ခံထားဖို့ကနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတယ်လို့လည်းပြောပါတယ်ခင်ဗျာ
။ဒီရီအမေရိကန်တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကို9ပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 6833ညไซโดมิเตอร์32 kHz 6383ညไซโดมิเตอร์57 kHz 5885တို့ဖြင့်စနစ်တင်းငွေမှာไซလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်ဒီအမေရိကန်တန်ရဲ့တောက်ကြညညာပဲထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်ကျွန်မခွာညိုပါကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကိုရိုနာဗိုင်းရပ်စ်တိုက်ချက်ရေးအတူပူးပေါင်းဆောင်ရွက်ဖို့မလာတဲ့မှာသူတိုက်တွန်းတောင်းဆိုခဲ့တဲ့အချိန်မှာစစ်မှုအင်အားကြီးနိုင်ငံ20ပါဝင်မလာခဲ့ကြတာဟာစိတ်မချမ်းမြေ့စရာဖြစ်တယ်လို့ပြောလိုက်ပါတယ်။ရှိလာတဲ့ကျင်းပမဲ့ G20 ညီလာခံကြရရင်တော့ကိုရိုနာဗိုင်းရပ်စ်တိုက်ချက်ရေးမှာသူတို့အနေနဲ့အခုထက်အများကြီးပိုးပြီးတော့ပူးပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုသဘောပေါက်ပြီးဖြစ်နေကြလိမ့်မယ်လို့မျှော်လင့်ကြောင်း AP သတင်းဌာနနဲ့အင်တာဗျူးမှာမစ္စတာဂူတာရက်စ်ကပြောခဲ့တာပါ။ကုလသမဂ္ဂအနေနဲ့ကတော့ကမ္ဘာလူသားတို့တရားလုံးအတွက်အာမခံချက်ရှိစေမဲ့ကာကွယ်ဆေးရဖို့ဒီကတ်ယောဂတိုက်ဖြတ်ရေးမှာအာသွန်ကွန်ဆိုက်ကူညီထောက်ပံ့ပေးသွားမှာဖြစ်ကြောင်းလည်းပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်လွှားမှာလူပေါင်း 1.3 ကျော်သေဆုံးခဲ့ရပြီးဖြစ်သလိုလူပေါင်း 43,000 ကျော်လည်းနာမကျန်းဖြစ်ခဲ့ကြရတာကြောင့်ကာကွယ်ဆေးရဖို့သူတေသနာပြုဆန်သက်နေကြတာဖြစ်ပါရယ်။ရှေ့သတင်းပတ်ထည်ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အိန္ဒိယနိုင်ငံဘီဟားပြည်နယ်ကမဲဆွယ်စည်းရုံးရေးတွေမှာကိုဗစ် -19 ကပ်ရောဂါကာကွယ်ဆေးအခမဲ့ရရပါစေမဲဆွယ်ရဂရီဟာအဓိကကြလာနေပါတယ်။ဗန္နာယီဝင်ကြီးနေမာလာစာတာရမန်ကလက်ရှိအာဏာရဟိန္ဒူအမျိုးသားရေးပါတီရဲ့ရွေးကောက်ပွဲကျင်းညစရမ်းမှာအိန္ဒိယနိုင်ငံထဲမှာကာကွယ်ဆေးအနည်းဆုံး3မျိုးကိုနောက်ဆုံးအစ်ဆန်းသတ်နေပြီဖြစ်တဲ့အကြောင်းကိုဗစ်ကာကွယ်ဆေးစမ်းသပ်မှုအောင်မြင်သွားပြီဆိုတာနဲ့ဘီဟားပြည်နယ်တွင်နေထိုင်သူအားလုံးအခမဲ့ဆေးရမယ်လို့ပြောသွားခဲ့တာပါဒီကိစ္စကဟာလက်ရှိအာဏာရပါတီကကာယောဂါကိုလူတွေကြောက်လန့်မှုအပေါ်နိုင်ငံရေးအမျက်ထုတ်တယ်ဆိုပြီးလွှတ်တော်အတွင်းမှာရောတခြားပြိုင်ဘက်ပါတီတွေကြားမှာပါအမျက်ဒေါသထွက်စေခဲ့ပါတယ်ဘီဟားပြည်နယ်ဟာအိန္ဒိယနိုင်ငံမှာတတိယအကြီးဆုံးပြည်နယ်ဖြစ်ပြီးလူဦးရေ122သန်းဝန်းကျင်ရှိပါတယ်။လောလောဆယ်ထိတော့အိန္ဒိယနိုင်ငံတွင်ကိုဗစ် -19 ကူးစက်ခံရသူ 9.9 သန်းနဲ့သေဆုံးသူစုစုပေါင်း 32,000 နီးပါးရှိနေပါတယ်ရှင်။တောင်ကိုရီးယားမှာတော့ဒီကနေ့တောက်ကြနေ့အထိရက်ပေါင်း40ကျော်အတွင်းကူးစက်မှုအမြင့်ဆုံးစံချိန်တင်တက်လာတဲ့အကြောင်းအဓိကကူးစက်မှုတွေဟာဆေးရုံတွေနဲ့တက်ကြီးခေဟာတွေမှာဖြစ်တဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။အခုချိန်ထိတောင်ကိုရီးယားမှာသေဆုံးသူ455ယောက်ပါဝင်ကူးစက်ခံရသူပေါင်း 26,000 နီးပါးရှိပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့တောက်ကြနေ့အထိစီးရင်တွေရကူးစက်မှု 38,200 နီးပါးနဲ့သေဆုံးသူ 13,000 ကျော်ရှိပြီးအရှေ့တောင်အာရှမှာအပြင်းထန်ဆုံးကူးစက်ခံရတဲ့နိုင်ငံဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကလည်းအရှေ့တောင်အာရှမှာကူးစက်ခံရမှုဒုတိယအများဆုံးနိုင်ငံဖြစ်နေပြီးစုစုပေါင်းကူးစက်ခံရသူ 36,000 ကျော်နဲ့သေဆုံးသူကတော့ 6,915 ယောက်ရှိနေပြီဖြစ်ပါတယ်ရှင်။ဥရောပတိုင်းနိုင်ငံတွေမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့အခြေအနေစံချိန်တရောင်တိုးများလာနေတာကိုထိန်းချုပ်ထားနိုင်ဖို့သက်ဆိုင်ရာအစိုးရတွေအနေနဲ့ကန့်သက်တာမြင့်ချက်တွေကိုတင်းတင်းကြပ်ကြပ်ပြဋ္ဌာန်းနေကြရပါတယ်။ဥရောပသမဂ္ဂရဲ့အင်အားကြီးနှစ်နိုင်ငံဖြစ်ကြတဲ့ဂျာမနီနဲ့ပြင်သစ်နှစ်နိုင်ငံစလုံးမှာကိုဗစ် -19 ကူးစက်မှုဟာကြာသာကလေးနဲ့တစ်နှစ်ထဲမှာအမြင့်ဆုံးစံချိန်တက်သွားခဲ့တာပါ။ဂျာမနီမှာတရက်အတွင်း 11,289 ယောက်ကိုကူးစက်သွားပြီးစုစုပေါင်းကူးစက်ခံရသူ 4,000 ကျော်ဖြစ်သွားခဲ့ပါတယ်။ကြာသာရင်းနေ့အထိစုစုပေါင်း 9,905 ဦးသေဆုံးခဲ့ပြီဖြစ်တဲ့အကြောင်း RKI ကသတင်းထုတ်ပြန်ထားပါတယ်။ကျင်းသစ်နိုင်ငံမှာလည်းတရက်အတွင်းကူးစက်သူအသစ် 42,000 နီးပါးရှိခဲ့တာကြောင့်စံချိန်တက်သွားခဲ့တာဖြစ်တဲ့အကြောင်းပြင်သစ်လူထုကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ ဥရောပမှာအရင်ဆုံး COVID-19 ကူးစက်မှုကိုခံခဲ့ရတဲ့အီတလီမှာတော့နိုင်ငံလူဦးရေရဲ့၃ဘုံတစ်ဘုံရှိတဲ့လူပေါင်း 21.8 သန်းကျော်ကူးစက်ခံနေကြရပြီးအပြစ်မထွက်ရကာဖျူအမိန့်ထုတ်ထားပါတယ်။24နာရီတွင်စံချိန်ကျိုးအောင်ကူးစက်ခံခဲ့ကြရတဲ့တခြားဥရောပနိုင်ငံတွေကတော့ဒိန်းမတ်၊ Greece, Slovenia နဲ့ Hungary နိုင်ငံတွေဖြစ်ကြပါတယ်ရှင်။အမေရိကန်အစားအစာနဲ့ဆေးဘက်ဆိုင်ရာဌာန FDA က COVID-19 ကပ်ရောဂါပထမဦးဆုံးကုသဆေးကိုခွင့်ပြုလိုက်ပါပြီ။ဗိုင်းရပ်စ်တွေကိုခြေဖြတ်ပေးနိုင်ပြီးသွေးကြောတွေကနေထိုးပေးရတဲ့ Remdesivir ဆေးကိုဆေးရုံတက်ဖို့လိုအပ်တဲ့အနည်းဆုံးအသက်12နှစ်အထက်နဲ့ကိုယ်အလေးချိန်အနည်းဆုံး88ပေါင်ရှိသူတွေအတွက်ကုသပေးနိုင်တဲ့ကြောင်းဆေးထုတ်လုပ်တဲ့ Kilead Science Company ကကြာသပတေးမှာပြောခဲ့တာပါ။ပြန်ပြီးနေကောင်းလာဖို့အတွက်အရင်က15ရက်ကြာခဲ့တာကနေဘက်ကလူရီလို့ခေါ်တဲ့ Remdesivir ဆေးက9ရက်လျော့စေပြီး10ရက်အတွင်းပြန်နလန်ထူလာနိုင်စေမှာဖြစ်တဲ့အကြောင်းအမေရိကန်ဆေးသူတေသီတွေကတွေးရှိခဲ့ပါတယ်။ဒီဆေးကိုနေဦးရာသီကလေးကစပြီးအရေးပေါ်အခြေအနေမှာသုံးဖို့ခွင့်ပြုချက်ရထားတာဖြစ်ပါတယ်။ဘက်ကလူရီဆေးဟာဗိုင်းရပ်စ်ပိုးတွေအလိုလျောက်ပြန့်ပွားလာတာကိုဟန်တာပေးနိုင်ပါတယ်။ဆေးကိုအသုံးမပြုခင်ကြောက်ကန့်တဲ့အသေးတွေကောင်းမကောင်းစစ်ဆေးဖို့လိုအပ်တယ်လို့ဘေးထွက်ဆိုးကျိုးတွေရှိမရှိဆိုတာကိုလည်းစောင့်ကြည့်ကြရမှာပါ။ဒါအပြင်ဘက်ကလူရီကိုနှစ်ဖြာစေးဟိုက်ဒရိုဇီကလိုရိုကွင်းနဲ့တွဲသုံးရင်ဆေးအာနိသင်ကိုအနှောင့်အယှက်ဖြစ်စေနိုင်တာကြောင့်ဒီဆေးနှမျိုးကိုတွဲမသုံးမိဖို့လည်းသတိပေးထားပါရစေ။ဗီအိုအမေရိကန်တန်ရဲ့တောက်ကြနေညပိုင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုပြောပြပေးခဲ့တာပါအခုဆက်ပြီးမြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့အတူသတင်းပတ်စင်အစီအစဉ်တွေနှာစင်နိုင်ကြပါပြီရှင
်ကိုဗစ်ကာယောဂါကူးစက်မှုတွေအများဆုံးတွေ့နေရတဲ့ရန်ကုန်တိုင်းမှာဒီရက်ပိုင်းအတွင်းအတူပြုလူနာရုံနဲ့သွားပေမဲ့စက်ထင်းထားဖို့လိုအပ်နေစေဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါရန်ကုန်တိုင်းအတွင်းအော်တိုဘာလဆန်းပိုင်းလောက်မှာကိုဗစ်ရောဂါပိုးတွေ့ရှိသူဦးရေအမြင့်ဆုံးဖြစ်ခဲ့ပေမယ့်အခုဆိုရင်ကူးစက်သူအတူပြုလူနာကျဆင်းလာတာသတင်းတစ်ပတ်ကျော်ရှိသွားပြီလို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစိုးဝီစိုးကပြောပါလေ။ဒါပေမဲ့လည်းအခြေအနေကိုဆက်ပြီးထိန်းထားနိုင်မှုနဲ့ကူးစက်မှုတွေကျဆင်းမှုကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့လိုတယ်လို့လည်းသတိပေးပါတယ်
။ကျွန်တော်တို့တစ်ကတော့ပေါ့လို့မရဘူး။ကျွန်တော်ရခင်ပြောသူလိုပါပဲ။ကျွန်တော်လုံးဝကျွန်တော်တို့ပေါ့စားလို့မရဘူး။လူတိုင်းသူတိုင်းကျွန်တော်တို့စီကံစနစ်ကျနာစွာနဲ့ဒီကိုဗစ်မှာသတ်မှတ်ချက်တွေကျွန်တော်တို့တိုင်းနာကြဖို့လိုပါတယ်။နောက်လူအများရှိနေတဲ့နေရာတွေဈေးတွေအလုပ်ယုံတွေစက်ယုံတွေနောက်လူအများနဲ့စုဝေးပြီးတော့ဒီယုံနဲ့နေတဲ့နေရာတွေမှာအဆောင်တွေနေရာထိုင်ရင်းတွေမှာအထူးသတိပြုဖို့အာယုံစိုက်ဖို့လိုက်နာကြဖို့လိုပါတယ်တင်းတင်းကြပ်ကြပ်စောင့်ကြည့်ကြဖို့လည်းကျွန်တော်တို့လိုအပ်ပါတယ
်အပြင်သွားရင်ပါးစပ်နဲ့နှာခေါင်းဆီတို့ကိုစနစ်တကျမဖြစ်မနေတက်ဆင်ဖို့လိုပြီးကိုဗစ်ရောဂါလက္ခဏာရှိသူတွေအနေနဲ့လည်းကိုယ်ကနေတဆင်ပတ်ဝန်းကျင်ကိုမကူးဆက်စေဖို့သတိထားဆင်ခြင်ရမယ်လို့ပြောပါတယ်အခုလိုကာလမှာဆေးရုံစည်းကမ်းတွေပုံမှန်ပြန်ခွင့်နိုင်မှုကအရေးကြီးပြီးဒါနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေတဲ့အကြောင်းတွေကိုလည်းဒေါက်တာစိုးဝေဆိုးကပြောပါတယ်
new normal လူနေမှုပုံစံအစ်စ်နဲ့အံဝင်ခွင့်ကြတဲ့စေယုံနေစေကန်းနေဖြစ်အောင်ပြည်သူလူထုကိုတူတယောက်မကြံသင်ရဲ့ချမ်းသာမရွေးကျန်းမာရေးစောင့်ရှောက်မှုပုံမှန်ရရှိအောင်ဆောင်ရွက်ပေးနိုင်တဲ့စေယုံစေကန်းများဖြစ်အောင်ကျွန်တော်တို့ပြုပြင်ဆောင်ရွက်လျက်ရှိပါတယ်ထူးသဖြင့်တော့ကျွန်တော်တို့ပြည်သူစေယုံကြီးများကိုယခုအခါမှာဒီကျွန်တော်တို့ new normal ပတ်ဝန်းကျင်ပုံစံအစ်စ်နဲ့ kait ညီတဲ့ဆေးရုံကြီးများဖြစ်အောင်ကြောင်းလဲလျက်ရှိပ
ါဒီနှစ်နှစ်ဆမိုင်းကစလို့ကမ္ဘာတဝန်းကိုဗစ်ကာယောဂါကူးစက်မှုတွေပြန့်နှံ့ခဲ့ပေမဲ့မြန်မာနိုင်ငံမှာသေဆုံးသူ10ခန်းတောင်မပြည့်ခဲ့သလိုအတူပြုလူနာလည်းနည်းပါးခဲ့ပါတယ်ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေစတင်ပြီးတကြောပြန်ယောဂါကူးစက်ခဲ့ရာကသေဆုံးသူ1000ခန်းအထိတိုးလာသလိုကူးစက်သူအရေအတွက်ဟာလည်း1000ခန်းအထိရှိခဲ့တာပါကျမရင်းနဲ့အာဇာဝင်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကလည်းကူးစက်သူအများဆုံးရှိနေတဲ့ရန်ကုန်ပြည်သူတွေမလိုအပ်ဘဲအိမ်ပြန်မထွက်ဖို့နဲ့မဖြစ်မနေအိမ်ပြန်ထွက်ရမယ်ဆိုရင်လည်းကျမရင်းအတိအမြဲရှိဖို့ကိုတိုက်တွန်းထားပါတယ်
။ကျမရင်းနဲ့အာဇာဝင်ကြီးဌာနကလည်းလက်ရှိမှာထုတ်ပြန်ထားတယ်ပေါ့နော်။တက်လည်နေကြဒီချိန်မှာရန်ကုန်တိုင်းဒေသကြီးမှာနေထိုင်တဲ့မိဘပြည်သူတွေနဲ့အိမ်ပါပဲတက်လည်နေကြနေပေးပါပေါ့နော်။အဲဒါပဲလည်းမဖြစ်မနေကုလားစားဝေးတွေရပြန်ထွက်ရတဲ့လူတွေကလည်းမိသားစုတွေမှာရှိနေတာပေါ့နော်။ရှိနေတဲ့အခါကျရင်ဒီအိမ်ပါနေတဲ့လူကတော့ရှင်း တော့ကဘိုးရှိတဲ့လူတွေလည်းထိတွေ့ကြရမရှိဘူး။နေရာတွေသူ့ကူးကြအကြောင်းလည်းမရှိဘူး။အဲ့တော့အပြင်ထွက်တဲ့လူကတော့အထူးတတိအမြဲတမ်းထားပြီးတော့ကာဝယ်ဖို့လိုပါတယ်။ဘာလို့လဲဆိုတော့သူ့ကိုကူးဆက်လိုက်တာနဲ့အိမ်ကိုပြန်တဲ့အခါကျရင်အိမ်မှာရှိတဲ့မိသားစုတွေလည်းကူးဆက်ခံနိုင်တယ်။အဲ့လိုနဲ့ဒါတမိသားစုလုံးကူးဆက်မှုတွေကရရှိပြီးတော့ကျွန်တော်တို့စေုံနေမှာပူတမှုခံရတရားတွေအားလုံးအသိပဲဖြစ်ပါတယ်။
ကျမရင်းနဲ့အကူအညီဌာနရဲ့ဒီနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးခဲ့ရင်ဒီဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း4,100ဦးရှိနေပြီးသေဆုံးသူကတော့1,005ဦးရှိနေပါတယ်။ကိုဗစ်ဒုတိယလှိုင်းမှာလူနာဦးရေများလာလို့နေရာလိုအပ်ချက်တွေကြောင့်ရန်ကုန်တိုင်းအတွင်းမှာကိုဗစ်လူနာပေါင်း9,800လောက်ကိုကုသပေးနိုင်တဲ့ကုသရေးဌာနအဖြစ်14ခုကိုတိုးချဲ့ထားပြီးကာယရောဂါကူးစက်ဖြစ်ပွားနေတာကိုဟန်တားနိုင်ဖို့အချိန်ကြီးဆောင်ရွက်သွားမယ်လို့ကျမရင်းနဲ့အကူအညီဌာနကထုတ်ပြန်ထားပါတယ်ရှင်။ကျမကတော့စုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ပဲခူးတိုင်းသာဝတီခရိုင်မှာအကျဉ်းသားအများစုအပါအဝင်လူ60ထက်မနည်းကိုဗစ်ကပ်ရောဂါကူးစက်ခံလာရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။သာယာဝတီဘဟုအကျဉ်းတော်မှာအကျဉ်းသား250ကျော်ကိုကိုဗစ်ရောဂါရှိမရှိစစ်ဆေးရမှာ160ကျော်ကိုရောဂါကူးစက်နေရတွေ့ခဲ့ရတာပါ။ရောဂါကူးစက်ခံရသူတွေကိုတော့တီးတန့်ခွဲစောင့်ကြည့်စစ်ဆေးနေရလို့လဲပဲခူးတိုင်းကျန်းမာရေးကူးစက်ရောဂါဌာနအဖွဲ့ကောင်းဆောင်ဒေါက်တာဝင်းသူရာမြင့်က VOA ကိုပြောပါတယ်
။အကျဉ်းသား158ဦး၊အဝင်နှန်း2ဦး၊အသင်နှန်းသားအကြောင်းအလုပ်ရုံနဲ့အဲ့ဒီထဲမှာ2ဦးပေါ့နော်။အဲ့တော့ဟိုဟာပေါ့160ဦးတွေ့တယ်ပေါ့နော်။ဟိုအစားအဲ့လောက်ကြီးလည်းဖြစ်မယ်မထင်ထားဘူးပေါ့နော်။အဲ့တော့ဒီအစုဆောင်အစ်ဆောင်နံပါတ်ဆက်တစ်ကိုလည်းကျွန်တော်ကွက်ပြီးဆက်လိုက်တာပေါ့။ဒါက160တွေ့ရပါပေါ့နော်။ဆက်ဖြစ်ရင်တော့ထပ်ပြီးတွေ့ကောင်းတွေ့နိုင်တယ်ပေါ့နော်။
တာယာဝတီထောင်ကလွတ်မဲ့သူတွေကိုကိုဗစ်ရောဂါအများစစ်ဆေးနိုင်တဲ့ကိရိယာတွေနဲ့စစ်ဆေးသွားဖို့ရှိပြီးအလုံးလောက်ရဖို့လိုကြောင်းနဲ့လိုအပ်ရင်အကျဉ်းထောင်တစ်ခုလုံးကိုကျန်းမာရေးစစ်ဆေးမှုတွေလုပ်ရနိုင်ကြောင်းလည်းဒေါက်တာဝင်းသူရာမြင့်ကဆက်ပြောပါတယ်
။အကျဉ်းထောင်ဦးစီးဌာနဘက်ကနေပြီးတော့တောင်းဆိုမှုရှိရဖြစ်ဖြစ်ပေါ့နော်။တကယ်လို့ကျွန်တော်တို့အရေးပေါ်လိုအပ်လာမယ်ဆိုရင်တော့ကျွန်တော်တို့ဒီ1,000လုံးပေါ့နော်။အယောက် 3,000 လုံးဆက်ဖို့လဲ။ဒါလို့လည်းပထမဆုံးအစီအစဉ်တွေကတော့ကျွန်တော်တို့ဒီထောင်ကနေလွတ်မဲ့သူပေါ့နော်။တို့ပထမဦးစားပေးနေတယ်တော့မဖြစ်နေတော့ဆင်းမယ်ပေါ့နော်။အပြီးလို့ရှိရင်ကျွန်တော်အစ်စ်ရောက်လာတဲ့သူတွေဒါပြီးလို့ရှိရင်အကြံရဲ့သူတွေအဆောင်လိုက်အဆောင်လိုက်ဆက်ဖို့တော့တော်စရာထားပါမယ်ခင်ဗျာ
။တရားဝတီခရိုင်နဲ့နေပြည်တော်ကကျမကြီးတောင်းရှိသူတွေဒီကိစ္စကိုဆောင်ရွက်နေပြီးအသေးစိတ်ညွှန်ကြားချက်တွေထုတ်ပြန်ဖို့ရှိရလို့ပဲခူးတိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ရောဂါဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးဒေါက်တာသင်းသင်းဆိုင်က VOA ကိုပြောပါတယ်။
ဒီအတော့တင်းတောင်လေးရပဲကူးဆက်တာလားဒီမိသားစုတွေကနေပြီးတော့ဒီအတော့ပြန်ကူလာဆိုတဲ့ဟာမျိုးပေါ့နော်ဒါတွေကတော့တေးချာရစနစ်တကျရွေးချယ်ပြီးတော့မှလောရမဲ့တိုင်းတန်းရှိပဲဒါကြပါလဲဆိုအစုလိုက်ပြုံလိုက်နေတဲ့နေရာတွေဖြစ်တဲ့အတွက်ကြောင့်မလို့အထဲလေးကနေပြန်ကူလာတာတင်းရအထဲကူလဲဆိုတဲ့ဟာမျိုးကတော့ခွင်းဆက်ဆိုတာတော့ဟိုတနိုင်ငံလုံးကရတိုင်းနေပြီနဲ့မှရှိရဲ့ဒီအတင်းတောင်လေးနဲ့ပတ်သက်ပြီးအချုပ်သားတွေအကျဉ်းသားတွေဆိုလို့ရှိရင်ဘလို့လူမျိုးကိုဦးစားပေးရွေးချယ်မလဲပေါ့ဟိုရဇဝင်းတို့ကလိုက်ရမယ်တော့ဆောင်းလိုက်ဆောင်းရံဂိုင်လိုင်းနေသူလိုက်နာမဲ့ဟာလေးတွေကိုလည်းညွှန်ကြားချက်ကိုထပ်ပေးမယ်လို့တော့လည်းကဇွန်မီတင်ရတော့သိရှိရပေါ့နော
်အချင်းဆောင်အတွင်းအစီအစဉ်အသေးစိတ်ကိုမေးမြဖို့အချင်းဦးစီးဌာနကိုဆက်သွယ်ခဲ့ပေမယ့်အစည်းအဝေးကြောင့်ဖုံးပြန်လည်းဖြေကြားခြင်းမရှိပါဘူးပဲခူးတိုင်းမှာစက်တင်ဘာလအကုန်အထိပိုးတွေ့လူနာ224ရောက်ရှိခဲ့ပေမယ့်အောက်တိုဘာလရက်မှာကူးစက်သူအရေအတွက်တိုးလာပြီးအောက်တိုဘာ22ရက်မှာကူးစက်ခံရသူ1956ရောက်ရှိနေပြီလို့တိုင်းကျန်းမာရေးဦးစီးဌာနကထုတ်ပြန်ထားပါတယ်ကျွန်တော်ကတော့အစောထပ်ပါVOA အတွက်သတင်းပေးပို့ခဲ့ရပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်
။ရှိလာရွေးကောက်ပွဲမှာတိုင်းသားဒေသတွေမှာလက်နက်ကင်အဖွဲ့အစည်းတွေရဲ့အကြမ်းဖက်မှုကြုံရနိုင်တဲ့အန္တရာယ်တွေရှိနေတယ်လို့သတိပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။တိုင်းသားပြည်နယ်တွေမှာလက်နက်ကင်အဖွဲ့အစည်းတွေရဲ့အကြမ်းဖက်မှုတွေကြုံတွေ့ရနိုင်ခြေဟာ800ခန့်နှုန်းကနေ26ရာခိုင်နှုန်းရှိနေတယ်လို့မကြာသေးခင်ကလူမှုသဘောထားစစ်တမ်းတစ်ခုကိုကိုးကားပြီးသမရာယုံညွှန်ကြားမှုချုပ်ဦးစော်ထေကပြောဆိုလိုက်တာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာလက်နက်ကင်အဖွဲ့တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးဇူလိုင်လကနေစက်တင်ဘာလအတွင်းကောက်ယူထားတဲ့စစ်တမ်းကိုကိုးကားပြီးဒီကနေ့နိုင်ငံတော်သမရာယုံသတင်းစာရှင်းလင်းပွဲမှာဦးစော်ထေကပြောဆိုတာပါ။
ချင်းနေမှာဆိုရင်ဒီလိုမျိုးဖြစ်လာနိုင်ချိန်လားလားတိပတ်ဆိုင်ချင်းနေလူလူကပေါ်ပြပါမယ်အချင်းနေမှာဆိုရင်တော့14ရာခိုင်နှုန်းကြားပြည်နယ်မှာ8ရာခိုင်နှုန်းကဲပြည်နယ်မှာ14ရာခိုင်နှုန်းနောက်မွန်ပြည်နယ်မှာတော့မရှိဘူးရခိုင်ပြည်နယ်မှာတော့13ရာခိုင်နှုန်းရှမ်းပြည်မှာ20ရာခိုင်နှုန်းရှမ်းရှိ24ရာခိုင်နှုန်းရှမ်းက26ရာခိုင်နှုန်းပဲခူးရှိက73ရာခိုင်နှုန်းတနင်္သာရီက3ရာခိုင်နှုန်းစသည်ဖြစ်ပေါ်တော့ဒါကလူလူရဲ့ဝိသုပ္ပနေပတ်သက်လို့ဟိုဒီဇနကရဲ့ဖွဲ့စည်းတွေကနေပြီးတော့ဆက်ဆက်တဲ့အကြမ်းဖက်မှုတွေဘယ်လောက်ကြီးဖြစ်လာနိုင်လဲဆိုတဲ့ဉာဏ်ဟာလို့ဖြစ်ပါတယ်
။ကျိုင်းတုံမျိုးကအလွတ်တန်းရွေးကောက်ပွဲစောင့်ကြည့်လေးလာသူတူဦးကတော့ရှမ်းပြည်နယ်အရှေ့ပိုင်းမှာလက်နက်ကိုင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်ချင်းချောင်းနိုင်တဲ့အလားလာနဲ့ပတ်သက်လို့အခုလိုပြောပါတယ်။
ဒီလက်နက်ကိုင်ဖွဲ့တွေကဟိုပြိနေသလားဆိုတဲ့နေရာမှာမိုင်းတော်မိုင်းဆက်ဖက်ကတော့ကျွန်တော်မပြောတတ်ဘူးပေါ့နော်သူတို့ပြရတော့ဟိုကလက်နက်ကိုင်ဖွဲ့တွေကရှိနေတော့အခုရွေးကောက်ပွဲမတိုင်ခင်မှာမဲစင်းလေးပါလေပူပူလေးလေးရှိဘူးအဲ့ဆက်ကလေပြောမစင်ဒီဝအဖွဲ့ကတော့နည်းနည်းလေးပိတ်ပင်တဲ့သဘောတော့ရှိတယ်ကြဟုတ်ဒါပေမဲ့ဒီကျွန်တော်ဒီတန်လန်းမြို့လေးမှာကြတော့မရှိဘူးဗျကျွန်တော်ဒီလက်နက်ကိုင်ဖွဲ့ကြီးဟိုရှုံနိုင်တာလို့ပြောလို့ရတော့ပေါ့နော်ကျွန်တော်ဒီဆက်မှာကအခုချိန်ထိတော့ဒီအကြမ်းဖက်ရလည်းမရှိဘူးဒီပိကရ2015မှာလည်းမရှိခဲ့ဘူးပေါ့နော်
ရှမ်းပြည်နယ်အရှေ့ပိုင်းမှာဝမိုင်းလာ RCSS စားတဲ့လက်နက်ကိုင်တွေအပြင်ပြည်သူ့စစ်အဖွဲ့တွေလည်းရှိနေတာပါအဓိကအားဖြင့်ပြည်သူ့စစ်အဖွဲ့တွေကလက်နက်ကိုင်အကြမ်းဖက်တာနဲ့မဲထည့်ရမှာဩဇာတုံးတာမျိုးပိုများကြောင်းတုံးတက်တာတွေလည်းရှိပါတယ်တိုင်းသာရေးလေးလာတုံးတက်သူဦးမမောင်ဆိုးကတော့လက်နက်ကိုင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်အကြမ်းဖက်နိုင်တဲ့အလားအလာကိုအခုလိုတုံးတက်ပါတယ
်အဲဒီမှာနှစ်ပိုင်းရှိရပါဘူးတစ်ပိုင်းကရွေးကောက်ပွဲကိုနောက်ဆက်ဖြစ်စီမယ်လို့ယူဆတာနောက်တစ်ပိုင်းကတော့ရွေးကောက်ပွဲမှာသူတို့ရဲ့ဩဇာသုံးမှောင်ဆိုရင်တော့အဲဒီအပိုင်းနေရာနေပြီးတော့တက်ချက်ကြနေတူတယ်လက်နက်ကိုင်အဖွဲ့တွေကပိတ်ပင်တာစီးတယ်ဆိုတော့အဲဒီအပြန်ပြန်ပြီးပါဒီကံကွက်တာတစ်ခုပဲကျွန်တော်တွေ့ဘူးတယ်ဗျပြန်ရူပါလို့ဆိုလို့ရှိရင်အလမ်အံဘေးထော်လက်ထောက်မှုခံဘာလဲမပတ်သက်ဘူးဆိုတော့ပြောတာကို PNL လေးစုပါဆိုလို့ရှိရင်အဲ့လိုပဲပြောတာတွေ့ပါတယ်။အဲ့တော့ RCSS ကမိုင်းကမြို့မှာတာစီရယ်ဆိုတဲ့ဟာတော့ TNB ပါတီတစ်ခုပဲကန့်ကွက်လာတွေ့ဘူးပါလေ။သို့တော်လည်းလမ်းကိုင်းတပ်ဖွဲ့တွေဘက်ကတော့သူတို့ရဲ့နိုင်ငံရေးအမြင်နဲ့ဩဇာကြောင့်သူတက်ဆိုင်နေမိလူလူကိုလွှမ်းတာတော့ရှိမှာပေါ့။ဒါမဲ့လက်နက်ကိုင်ချင်းကြောက်ပြီးတော့မဲထည့်ရမယ်ဆိုတာမျိုးတော့လုပ်လို့မရအောင်ထင်ပါတယ်။
2020ရွေးကောက်ပွဲကာလမှာ TNP တအန်းပလောင်အမျိုးသားပါတီကိုမိုင်းကြိုင်မျိုးနယ်အတွင်းမလာရောက်ဖို့ RCSS ချမ်းလက်နက်ကိုင်အဖွဲ့ကပိတ်ပင်တာရှိသလိုရခိုင်ပြည်နယ်တောင်ကုန်းမျိုးနယ်ကလွတ်တော်ကိုယ်စားလှယ်ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးတာတွေရှိခဲ့ပါတယ်။ဒီနေ့သတင်းစာရှင်းလင်းပွဲမှာလွတ်လပ်စွာမဲပေးပိုင်ခွင့်ကိုကိုဗစ်ကာယောဂါကြောင့်46ရာခိုင်နှုန်းပါတီတွေမဲဆွယ်စည်းရုံးမှုကြောင့်73ရာခိုင်နှုန်းဒေတာတွင်မတည်ငြိမ်မှုကြောင့်73ရာခိုင်နှုန်းအစိုးရနဲ့ရွေးကောက်ပွဲအပေါ်ယုံကြည်မှုကြောင့်9ရာခိုင်နှုန်းအခက်အခဲဖြစ်စေနိုင်တယ်လို့စစ်တမ်းကိုကိုးကားပြီးဦးစော်ထေးကပြောပါတယ်။သတင်းစာရှင်းလင်းပွဲမှာထုတ်ပြန်တဲ့စစ်တမ်းကိုတော့ဘဲအဖွဲ့အစည်းကဘလို့နီးလန်းတွေတုံးပြီးကောက်ယူတယ်ဆိုတာတော့တိတိကျကျထုတ်ပေါ်ပြောဆိုတာမရှိခဲ့ပါဘူး။ကျွန်တော်မိုးစောရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေခြင်းပါမယ်ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲဒီလိုဒီအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်ဝင်မြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အချိန် VTV Internet Website ဆာမျက်နှာ burmese.voanews.com နဲ့VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုံးနေပြနေတဲ့အချိန်နဲ့ကြိုင်နဲ့ကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုံးနေပြသွားမှာဖြစ်ပါရဲ့ရှင
်။ဖောင်မြင်းမှုနဲ့ဖန်ဆီးရေးယူခံထားတဲ့ညီညွတ်သော Democratic Party UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုဒီကနေ့ပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာအမှုတစ်ခုနဲ့ပါတက်မှန်တရားစွဲဆိုလိုက်တဲ့အကြောင်းပြပြပါမယ်။ကျွန်တော်ထောင်ခံပါမကြမ်းသေးမီကဖျက်သိမ်းခံရတဲ့ UDP ပါတီဥက္ကဋ္ဌဦးကျော်မြာလက်ရှိချိန်မှာထောင်ပြေးမှုရင်ဆိုင်နေရပြီးသူ့ကိုဒီကနေ့ပဲလက်ရှိမန္တလေးအမှတ်၈စကမ်းမှုဒူရဲမှုအောင်မင်းကတရားလိုလုပ်ပြီးမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဥပဒေကိုချိုးဖောက်မှုနဲ့တရားစွဲဆိုလိုက်တာဖြစ်ပါတယ် ပြည်ပကနေမြန်မာနိုင်ငံကိုတရားမဝင်ပြန်လာတဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခဲ့တာဖြစ်တယ်လို့လည်းဦးကျော်မြင့်ရဲ့ကျိုးဆောင်ရှင်နေဦးနေလေးကပြောပါတယ်
။တရားနေမှာမြန်မာနိုင်ငံထဲမှာထွက်ခွာသွားတယ်။ထွက်ခွာပြီးတော့သူမြန်မာနိုင်ငံထဲကိုပြန်ဝင်လာတယ်။ပြန်ဝင်လာတဲ့အခါမှာသူတို့တိုင်းစားမှပါတဲ့ဟာပြောတာနော်။ပြန်ဝင်လာတဲ့အခါမှာတရားမဝင်ဝင်ရောက်လာတယ်လို့သူတို့ကနေမှဖော်ပြတိုင်တန်းထားတာ။မန္တလေးနဲ့ထပ်ဖွဲ့ပြီးတော့မှတရားမဝင်ပြန်လည်ဝင်ရောက်လာတယ်လို့သူတို့ကနေမှဖော်ပြတိုင်တန်းထားတဲ့အမှုဟုတ်တော့က73ပြည့်နဲ့အမှုဖွင့်တိုင်ကြားထားခြင်းနော
်နောက်ထပ်ဆက်ရတင်လာတဲ့အမှုကတော့လာမယ့်တနင်္လာနေ့ကျရင်စတင်စစ်ဆေးမှဖြစ်ပါတယ်လက်ရှိတရားရင်ဆိုင်နေရတဲ့ထောင်ပြေးမှုပုံမှန်2-4မှာတော့တရားလူပြတက်တင်9ဦးကိုစစ်ဆေးခဲ့ပြီးဦးကျော်မြင့်ဘက်ကတရားခဏတက်တင်6ဦးကိုတင်ပြထားပါတယ်ဒါပေမဲ့လည်းကယောဂါကာလတရားရင်လုပ်ငန်းတွေမှာနှောင့်နှေးမှုတွေရှိနိုင်တယ်လို့လည်းဒီကနေ့ရုံတုစစ်ဆေးခဲ့တဲ့ချင်းသာဆန်မြို့နယ်ကတရားသူကြီးဦးကျော်မျိုးဝင်းကပြောပါတယ
်လာတဲ့တက်တင်ကြီးကသူတို့ဘက်ကနေစစ်ဆေးထောက်ခံချက်တွေနဲ့လာမယ်ဒီကလည်းသက်ဆိုင်ရာကလည်းပြောပါကျူဝင်တဲ့လေဆိုလို့ဝင်ခိုင်းရင်တော့ကျွန်တော်တို့ကဆော့အောင်ပါပဲပေါ့ပြီးတော့တချို့တွေကလည်းဒီမြို့နာအနီးနားလူတွေပါတယ်လေအဲ့တော့အနည်းငယ်လူတွေပါတဲ့အတွက်တချို့ကတော့ဒီတိုင်းလာနိုင်တယ်။ခံရတဲ့တွေကိုကျွန်တော်တို့ကသူတို့ခေါ်လာမယ်ဆိုပြောတာလေ။အဲ့တော့သူတို့ခေါ်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့ကမြင်းမြတ်ဆက်ဆံစစ်လို့ပြီးတော့မယ်။ခေါ်လာရတဲ့နဲ့မှခုနလိုကြည်ဝင်ရတဲ့အပိုင်းလေးတွေရှိမယ်။ဒါမှမဟုတ်လေသူတို့လမ်းကြီးချင်းတွေကမလာနိုင်ဘူးဆိုတာရှိခဲ့တော့နည်းနည်းလေးစက်တော့ပါမှာပေါ့။
နေပြည်တော်လိုလူတီများတဲ့ GDP ပါတီကိုတော့ဥက္ကဋ္ဌဦးကျော်မြင့်အရေးယူခံပြီးနောက်ရွေးကောက်ပွဲကော်မရှင်ကဖျက်သိမ်းလိုက်တယ်လို့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့ပါတီကိုယ်စားလှယ်လောင်းတွေကိုလည်းပယ်ဖျက်ထားပါတယ်။ဦးကျော်မြင့်နေထိုင်ခဲ့တဲ့နေရာ၃ခုကိုယာယီသိမ်းဆည်းထားပြီးသူ့ရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးငွေကြေးစီစီအပွဲကဆက်လက်စီစဉ်နေတယ်လို့လည်းတမရယုံညွန်ကြိုင်မှုချုပ်ဦးစောထေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။စီစဉ်ရရှိတဲ့အချက်အလက်တွေကိုပြည်ထောင်စုဝန်ကြီးကဥက္ကဋ္ဌဖြင့်တာဝန်ယူထားတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကလေ့လာတွန်းတပြီးတရားစွဲဆိုခွင့်ပြုမယ်ဆိုရင်လက်ရှိရင်ဆိုင်နေရတဲ့အမှုတွေပြည့်ပြတ်ပါကငွေကြေးကွာချမှုတိုက်ဖျက်ရေးဥပဒေနဲ့ပါတရားစွဲဆိုဖို့ရှိတယ်လို့လည်းပြောပါတယ်။ဦးကျော်မြင့်ဟာမန္တလေးဥဝတ္ထံမှာထောင်ကျခံနေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့ပြီးပြီးခဲ့တဲ့အလကပဲသူနေထိုင်တဲ့ရန်ကုန်မြို့မှာရှိတဲ့နေအိမ်မှာဖမ်းဆီးပြီးမန္တလေးကိုလွှဲပြောင်းပေးခဲ့ပြီးတော့လက်ရှိမှာရာသီကြီးဥတွေပုံမှန်2-4ပြင်နောက်ဆက်တွဲအမှုတွေနဲ့ပါရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခံမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။စီရီသိမ်းမလေးဆဲရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကန်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကိုအိမ်ပါမင်းပြားနဲ့ရတိတ်တောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့တည်ရပိုင်းတွင်တိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့လက်နက်ကန်ဖွဲ့တွေကပြောပါတယ်။မင်းပြားမြို့နယ်မေလွန်းကျေးရွာမှာဆိုရင်လည်းမနေ့တုန်းကတိုက်ပွဲပြင်းထန်ဖြစ်တယ်လို့ဒီနေ့မနေ့ပိုင်းမှာလည်းတိုက်ပွဲတွေဖြစ်နေတုံးမဲ့လို့ဒေသခံရွာသားကိုအောင်ဆန်ကပြောပါတယ်။
ဒီနေ့ဖြစ်တဲ့တော့ကြားတယ်တလဲကလေးကကြားတာဘောက်ပွေးကတော်တော်ကြီးတယ်တော့မေလွန်းမင်းပေါ့မင်းလာကြတော့တိုင်းဘုံနဲ့အနီးဟဲ့ဒီဟောင်းတော်နဲ့ရှောင်းနဲ့အနီးမှာတပွဲဖြစ်တယ်နောက်တစ်ခါမေလွန်းကမင်းပြောကိုအလာမှာဆက်ပြီးဇောင်းရှောက်မနေရှောင်းအဲ့ဒီအနီးမှာဖြစ်တာမနေရဖြစ်တယ်အဲ့ဒီမှာအကြာဆုံးရှိတယ်ပြောတယ်တက်ထက်က
တိုက်ပွဲဖြစ်ပွားရာဒေသနဲ့မနီမဝေဖားပြိုကြီးရွာကအုတ်ချိုးရင်မှုဦးထွန်းအောင်ကျော်ကလည်းတိုက်ပွဲဖြစ်ပွားတာနေကြမ်းလျရတယ်လို့ပြောပါတယ်
အာမနေ့ကလေကြောက်ကြောက်လာမှဖြစ်တယ်လေတကွတနားရီ၃နာရီလောက်ဖြစ်တယ်အာရွာနဲ့မဝေးဘူးလေ
မင်းပြမြို့နယ်မှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တွေကတော့အေးပြောခွင့်ရခိုင်တုခါကလည်းအခုလိုတီးပြပြောဆိုထားပါတယ်
မနေ့ကအော်တိုဘာလ20ရက်နေ့မှာဒီမင်းပြမျိုးနေဖားပြရှင်းရာရဲ့ဒီအနောက်တောင်ဖက်ပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒါနှစ်ကြိမ်တိုင်းတိုင်းလာပြီးတော့ဒီထိုးစစ်ဆင်တာရှိတယ်ထိုးစစ်ဆင်တာကနေ့လေဒီ
နောက်တစ်ခုကတော့ဒီနေ့နေ့လေတနာရီနဲ့ဒီ9မိနစ်မှာပေါ့နော်မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာကိုမြန်မာစစ်တပ်ကနေပြီးတော့ထားပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲထပ်ဖြစ်တာရှိခဲ့ပြီဒီကနေ့အစောပိုင်းထိရသေးတာမြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားကြောင်းလဲခိုင်တုခကဆက်ပြောပါတယ်ဒီနေ့မနေ့ဒီရှင်းနာရီ90မိနစ်လောက်မှာရသေးတောင်မြို့နယ်အမြဲတောင်ရ ยาซงดูโรมาดายาเรดูโรเลชิเยเดตามิวเนมาเอพั่วเฉโกอยู่ซาเดอองดาซีโกงโกแลญะมาเซตาบักกะแลแลยีดิเนซัลเลเพคขะนิเดลุแลสุบาเรมินเปียเนเยเดตามิวเนกะไตปัวริตวินญะมาเซตาบักกะทีคายจาซูมุริชิเดลุแลเอพั่วกะเปียวซูทาบิเมติชาติเมปุนายเดบาวู မင်းပြားနဲ့ရတိတောင်မြို့နယ်အတွင်းတိုက်ပွဲချင်းတွေနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရဖို့ဆက်တွယ်ဆက်ပြီးမှမရဆက်ပါဘူးဗုဒ္ဓဟူးနေ့ဒုံးကလည်းကြောက်ဖြူမြို့နယ်စနေမြို့နီးမှာတမတော်ရင်ဘုံခွဲတိုက်ခိုက်ခံရပြီးတပ်ဖွဲ့ဝင်တချို့စိတ်ခတ်စေဆုံးခဲ့ပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့ထုတ်ကြတိုက်ပွဲတွေဆက်လက်ဖြစ်ပွား တွေပါဝင်အယတ္တသိဆုံးမှုတွေဟာပြီးခဲ့တဲ့နှစ်တွေထက်ပိုများလာတဲ့အပေါ်မှာဆိုရင်ကြောင့်လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOE အတွက်သတင်းပေးပို့တာဖြစ်ပါတယ်
ဒီ American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုလူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူသွေးကတင်ဆက်ပေးပါမယ်။အမေရိကန်ပြည်အောင်စုမှာတမရရွေးကောက်ပွဲမကြခင်ကျင်းပဖို့ရှိနေချိန်မှာပဲအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေရဲ့ဆန္ဒပြပွဲတွေလည်းပြန်ပေါ်လာပါတယ်။အထူးသဖြင့်ကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာ Conservative တရားသူကြီးတရားကိုရွေးကောက်ပွဲမတိုင်ခင်မှာအစာထိုးခံအပ်ဖို့တမန်တော်နဲ့ Trump နဲ့ Republican အထက်လွှတ်တော်အမတ်တွေကအပူတပြင်းကြိုးစားနေချိန်မှာဒီပေါ်ကန့်ကွက်သူနဲ့ထောက်ခံသူတွေအမျိုးမျိုးရှိလာပြီးတော့ဒီထဲမှာမျိုးသီးမဲဆန္ဒရှင်တွေကလည်းသူတို့ရဲ့အမြင်တွေကိုထုတ်ပေါ်လာကြတာပါပြီးခဲ့တဲ့စနေနေ့တုန်းကတော့Washington DC မြို့တော်အပါအဝင်နိုင်ငံတော်ကမြို့ကြီးတော်မင်းများမှာအမျိုးသမီးရဲ့တက်ကြွလှုပ်ရှားသူတွေတောင်းနေချီစုဝေးချီတဲ့ဆန္ဒပြခဲ့ကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေစဲမှုလူစုလူဝေးရှောင်ရှားဖို့သတိပေးချက်တွေရှိနေတဲ့ကြားမှာပဲအမျိုးသမီးတွေအခုလိုလမ်းမတွေပေါ်ထွက်ဆန္ဒပြလာကြတာပါကြောင့်ပါလဲ။သူတို့မှာဘယ်လိုဆိုရင်ချက်တွေရှိနေပါလဲ။သူတို့ဘာတွေတောင်းဆိုနေကြတယ်လဲဆိုတာတွေကိုဒီသတင်းနဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါရရှင်။ဝါရှင်တန် DC မှာမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေဆန္ဒပြနေကြတဲ့အသံတွေပါ။မိခင်ပြည်အောင်စုမှာတမရဒေါ်နယ်ထရန့်တမရအဖြစ်နဲ့တရားဝင်စတင်တာဝန်ထမ်းခဲ့တဲ့2018ခုနှစ်ကစလို့ #MeToo အမျိုးသမီးရေးလှုပ်ရှားမှုအပါအဝင်အမျိုးသမီးချီတက်ပွဲတွေနဲ့အခွင့်အရေးလှုပ်ရှားမှုတွေနှစ်စဉ်အချိန်ဟုန်နဲ့ရှိလာခဲ့တာပါ။ဒီနှစ်2020ပြည့်နှစ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အရင်နှစ်တွေတုန်းကလို
အမျိုးသမီးတွေတိတ်တဲ့ချီဆွေးတာမျိုးမရှိခဲ့ပေမဲ့လို့ပြီးခဲ့တဲ့စနေနေ့တုန်းကမြို့တော်ဝါရှင်တန်အပါအဝင်နိုင်ငံတော်ကမြို့ကြီးတွေမှာအမျိုးသမီးတောင်းတဲ့ချီပါဝင်တဲ့ချီတက်ပွဲတွေကိုတပြိုင်တည်းကျင်းပခဲ့ကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကလည်းဆက်ပြီးတော့များနေသေးတဲ့အချိန်မှာအမျိုးသမီးတွေပါစာအခုလိုဆန္ဒပြနေကြတာပါလေ။ဝါရှင်တန်မြို့တော်အမျိုးသမီးချီတက်ပွဲကအ လို့ရပါတယ်။ကျမရဲ့အနာဂတ်မြေတူတူမတွေအတွက်စိတ်ပူပါတယ်။ဒီအတွက်ကျမသိတာကတော့ကျမတို့ရဲ့အသံတွေကိုအများသိအောင်လုပ်ရမယ်ဆိုတာပါ
။ We just wanted to be a part of this national movement.
မြို့သားရေလှုပ်ရှားမှုဒီမှာကျမတို့လည်းပါဝင်ခြင်းပါတယ်။ဒါကအမျိုးသားရေးအတွက်တင်မဟုတ်ပါဘူးလူသားတွေရဲ့တမိုင်းမှာအရေးကြီးတဲ့ခုလိုမျိုးရွေးကောက်ပွဲအချိန်မျိုးမှာအပြောင်းလဲတွေကိုယ့်ရဲ့စဉ်းစားတွေကိုဖော်ထုတ်ရပါမယ်ကျမတို့ရဲ့အတန်တွေကိုကြားအောင်လုပ်ရပါမယ
် There are a lot of things that I can't change in politics but my voice is not one of them and
နိုင်ငံရေးမှာအပြောင်းလဲဖြစ်အောင်ကျမမလုပ်နိုင်တာဖြစ်အများကြီးပါဒါပေမဲ့အခုသူတို့လုပ်နေတာကတော့ကျမရဲ့စံထမဟုတ်ပါဘူးဒါကိုသိစေဖို့နဲ့တရားရုံးချုပ်တရားသူကြီးနေရအစိုးပြုထားသူဟာကျမရဲ့သားသမီးတွေနဲ့သူတို့ရဲ့အနာဂတ်အပေါ်တည်ရောက်မှုတွေဖြစ်လာနိုင်တာမို့အပြောင်းအလဲအတွေ့အထီရောက်ဆုံးကအခုလိုဆန္ဒပြတာလို့ယုံကြည်ပြီးရောက်လာခဲ့တာပ
ါ I hope that more people really listen to what's going on in our country and find out the
truth ဒီမှာဘာလို့ဖြစ်နေလဲဆိုတာကိုလူတွေအခုထက်ပိုပြီးနားထောင်လာဖို့ကျမမျှော်လင့်ပါတယ်မဲသွားမပေးခင်မှာအချင်းတွေကိုနားလည်အောင်လုပ်ပြီးနိုဝင်ဘာရွေးကောက်ပွဲအတွက်မဲပေးကြပါမဖြစ်မနေမဲပေးကြပါမဲပေးပါမဲပေးပါမဲပေးပါလို့ပြောချင်ပါတယ
်ကျားတော့ပြီးခဲ့တဲ့စနေနေ့ကဝါရှင်တန်မြို့တော်မှာကျင်းပခဲ့တဲ့အမျိုးသမီးချီတက်ပွဲမှာပါဝင်ဆန္ဒပြခဲ့ကြသူတချို့ပြောသွားတဲ့အသံတွေပါဒီမတိုင်ခင်ရက်ပိုင်းတွေကလေးကလည်းကွဲလွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာConservative တရားသူကြီး Amy Coney Barrett ကိုသမ္မတ Donald Trump နဲ့ Republican အထက်လွှတ်တော်အမတ်တွေကအပူတပင်းခန့်အပ်ဖို့ကြိုးစားနေတဲ့အပေါ်မှာအမျိုးသမီးခွင့်ရလှရှားသူတွေကန့်ကွက်ဆန္ဒပြနေကြတာပါအဆိုပြုခံထားရတဲ့တရားသူကြီး Barrett နဲ့ပတ်သက်လို့အမျိုးသမီးတွေကြားမှာတယ်လို့စိုးရိမ်မှုတွေရှိနေရပါလေဟောက်ဝိုင်းအခြေစိုက် Asia Pacific Center for Security Studies လုံခြုံရေးဘာသာရေးဆိုင်ရာ Asia Pacific Center ကပမောက္ခဒေါ်မီမီဝင်းဘတ်ကအခုလိုရှင်းပြပါတယ်
Ginsburg ရဲ့နေရာမှာနောက်တယောက်ခန့်ဖို့ပေါ့နော်သူတို့ဆိုရွေးချယ်တဲ့အခါမှာဒီနောက်ထပ်အစ်စ် Amy Coney Barrett ဆိုတဲ့တရားသူကြီးကိုအမျိုးသမီးတွေတုံတောင်မကြိုက်ကြဘူးဘာလို့လဲဆိုတော့သူတို့ထင်တာကပေါ့နော်ဒီတရားသူကြီးကပေါ့နော်ရှေးရိုးဆွဲတယ်ရှေးဆန်တယ်နောက်ပြီးတော့သူ့ရဲ့ legal philosophy ပေါ့နော်တရားဥပဒေဆိုင်ရာတဘောတရားခံယူချက်အယူအဆအတွေးဉာဏ်တဲ့အရန်ရှေးယူဆွဲတယ်တဲ့ဘာလို့ဆိုသူ့ရဲ့အရင်တုန်းကရေးထားတဲ့ဟိုနေ legal opinion တွေပေါ့နော်ဆောင်းပါးတွေနောက်ပြီးတော့သူဆုံးဖြတ်ချက်ချတဲ့အခါမှာအာရေးထားတဲ့စာပေတွေမှာကြည့်လိုက်လို့ရှိရင်တဲ့သူကဖွဲ့စည်းပုံအခြေခံဥပဒေ1989ကလုတ်ထားတဲ့နေရာနဲ့ပတ်သက်ပြီးတော့သူကပြန်ပြီးတော့ဒီဥစ္စာအတိတ်ပဲကောက်ယူတာပေါ့နော်ခေတ်နောက်ပြန်ဆွဲတယ်ဆိုတော့နော်အဲ့ဒီအချိန်မှာဆိုလို့ရှိရင်အမျိုးသမီးမာကဘာမှအခွင့်အရေးတန်းလို့မရှိဘူးအဲ့ဒီအချိန်မှာဆိုရင် American အမျိုးသမီးတွေကရွေးကောက်ပွဲမှာမဲပေးခွင့်မရှိဘူးနောက်ပြီးတော့သူတို့မှာပိုင်ဆိုင်ခွင့်ပေါ့နော်အင်ညာတွေလဲလဲရတယ်အဲ့လိုမျိုးတွေပိုင်ဆိုင်ခွင့်တွေလုံးဝမရှိဘူးဆိုတော့ဒီလိုမျိုးချေးယွှဲနေတဲ့တရားသူကြီးဝင်လာလို့ရှိရင်ဒီအမျိုးသမီးတွေအရန်စိတ်ပူတာကသူတို့ရဲ့အခွင့်အရေးတွေတန်းလို့အခွင့်အရေးတွေရှော့ရော့သွားမယ်လို့သူတို့ထင်လို့အဲဒါကြောင့်မလို့သူတို့ဒီဥစ္စာကိုဆန္ဒတွေပြနေတာပ
ါပြီးခဲ့တဲ့စက်တင်ဘာလ18ရက်နေ့ကပင်ဆာယောဂါနဲ့ကွဲလွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ginsburg ကတော့ဆာမာဂျန်တူညီညာရေးအတွက်အပြောင်းလဲတွေကြီးကြီးမားမားဖြစ်လာအောင်ကြိုးပမ်းခဲ့တဲ့အထင်ကရအမျိုးသမီးတစ်ယောက်ဖြစ်ပါတယ်တနိုင်ငံလုံးကလေးစားအသိမဲ့ပြူရတဲ့တရားရုံးချုပ်တရားသူကြီးတစ်ယောက်ပါသူကွဲလွန်သွားတဲ့အတွက်သူ့ရဲ့နေရာမှာတရားသူကြီးအစ်စ်အစားထိုးဖို့ကိစ္စကလက်ရှိရွေးကောက်ပွဲကာလအမေရိကန်နိုင်ငံရေးမှာတော့အရေးကြီးကိစ္စတစ်ခုဖြစ်လာပါတယ်။တရားသူကြီးကိုဦးရှိတဲ့နိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာဒေါ်နယ်ထရမ့်အဆိုပြုထားတဲ့တရားသူကြီးဘာရက်ကိုအထက်လွှတ်တော်ကသာအတည်ပြုလိုက်မယ်ဆိုရင်တရားရုံးချုပ်မှာတမန်ရွေးချယ် Conservative တရားသူကြီး6ယောက်ထိတိုးလာမှာဖြစ်ပြီးတိုးတက်တဲ့အမည်ရှိတဲ့ Liberal တရားသူကြီးတွေကတော့3ပဲကျန်တော့မှာပါ။ဒီလိုသာဖြစ်လာရင်တော့တရားရုံးချုပ်မှာငင်းပွားမှုတွေရှိနေတဲ့သတိသားဖြတ်ချခွင့်သ ကနလနဲ့ပိုင်ဆိုင်ကွင်းနဲ့အမျိုးသားကျန်းမာရေးစောင့်ရှောက်မှုစနစ်လိုဥပဒေဆိုင်ရာဆုံးဖြတ်ရမယ်ကိစ္စရပ်တွေမှာကွန်ဆာဗေးတစ်တွေကအသာစီးရပြီးဆယ်စုနှစ်တွင်နဲ့ချီပြည်သူ့ရေပေါ်မှာတက်ရောက်မှုတွေရှိလာနိုင်တယ်လို့ဆိုရင်သူတွေကပြောနေကြတာပါ။ဒါကြောင့်လေတရားသူကြီးဘယ်ရက်ကိုတရားရင်ကြိုတရားသူကြီးအဖြစ်နဲ့အတီးပြုသင့်မဲ့တဲ့မင်းနဲ့ကျောင်းနာခဲ့ကြတဲ့အချက်လို့ ဒီနေ့အမှုခင်းတွေကိုဆုံးဖြတ်တဲ့နေရာမှာပုဂ္ဂိုလ်ရင်းနဲ့ဘာသာရေးအယူအဆလွှမ်းမမှုမပါဘဲနဲ့ဆုံးဖြတ်သွားမှာဖြစ်တယ်။ဥပဒေကြောင့်ရတာလိုင်းနာဆုံးဖြတ်သွားမှာဖြစ်ပါတယ်လို့သာဖိကြားခဲ့ပါတယ်။
I chose to accept the nomination because I believe deeply in the rule of law and the place of the Supreme Court.
တရားရုံးချုပ်တရားသူကြီးအဖြစ်အဆိုပြုတာကိုကျွန်မလက်ခံဖို့ဆုံးဖြတ်ခဲ့ရဲဆိုတာတရားဥပဒေစိုးမိုးရေးကိုအခိုင်အမာယုံကြည်လို့ကျွန်မတို့နိုင်ငံတော်တရားရုံးချုပ်ရဲ့အခန်းကဏ္ဍကိုယုံကြည်လို့ပါပဲနောက်ခံဘဝမှာအခြေအနေပုံစံဘယ်လိုပဲရှိပါစေကျွန်မတို့အမေရိကန်ပြည်သူအားလုံးဟာဖွဲ့စည်းပုံနဲ့ဥပဒေတွေမှာပြဋ္ဌာန်းထားတဲ့အဓိပ္ပာယ်ဖွင့်ဆိုချက်အတိုင်းတရားလိုလက်တဲ့တရား
ကျသာပေးနေတော့ကပဲမဲခွဲအတီပြလိုက်ပြီးမဟုတ်နောက်တစ်ဆင့်အချက်လွတ်တော်တစ်ခုလုံးမှာရှေ့သတင်းပတ်ချက်မဲခွဲဆုံးဖြတ်ပြီးရင်တော့ရွေးကောက်ပွဲမတိုင်ခင်ရပ်ပိုင်းကျွမ်းပါပဲတရားရုံးချုပ်တရားသူကြီးတွေဖြစ်လာနိုင်ွယ်ရှိပါတယ်ပမုခတော်မီမီဝင်းဘက်ကတော့ခိုင်မာတဲ့ဒီမိုကရေစီစနစ်တည်းရရှိထားတဲ့တိုင်းပြည်တစ်ခုမှာတရားရုံးချုပ်ဟာပြည်သူရဲ့စံနာနဲ့အများကြီးကင်းကွာနေလို့ mian ne tai pi lo yan pi lo byang mian khin ni lo mi ya bu de so a di ousa le tu lo consideration lou lai me de ge lou de a kha ma de ke ywe so ba lo de lu pi du lu lu ga a mya su ga khit san ne khit khit mi de she yu yaung ni bi upade san ya you know institution ne ya a nau ba ko yaung ni de so lo shin a di ousa le tu lo pyan pi lo sin sa a de da bo pyan pi lo nyi nai ya de lo pyo de so lo Along chung bit of your light loshi loshin or the osa of Pianbro now so poor Pianbro Shishi don't have Osari Pianbro Pianwabu Draga. Don't down Lure Osam home.
Fellow Webjipje, Samaja mute me regaro. Democracy equate you near me through Lulari if young lay a tour. 3 years, Samigu, Ninian Jenya, Porto Sanabiani Jarawa. A good look week up when Nika Lazima. แม้สนาชินปิยูรีอนิเนโกโลลาเรเปียงเลอะตั่วโกจ้ายเนตะเจก้าวซาโกจิญญ่องไนบูโกเยสันดาเมกาอะเยจีเดสุราโกตีอะมิวตะมีฉิเจปวยรีกาตะแฟตะลังกะนีซออยายอกเดสุราโกจิญญ่าเยเนเวตีตะเรนแตอะมิวตะมีกันดาโกจีมาเวยะนากวนจูบาชินจิมาเฮนดูจูบาชิน
American Queen season, Ma, Chicago Muga, a moo in Sainiaze, Gendari, Judy Maybe Jarane, the low Maybe Gwen Mia Jadri, John, to know how got him up in Tower. The Chinese Department, American, the Mara Yuka Puma, Saragani, Maybe the Senate Patalu, JJ Pinna, Yinko Niji Mawe, Chicago Toma, a moo in Sainiaze, Gendari, Nine. ยูกาบวยมาจูดิเมเปปูอควินยี้ยะลาวะเรคุกเคยันอจินทองมาจูดิเมเปลุยะมาเพียบีอมุยินไซเนียะเรอจินนาณะทองลောက်ฮาเมเปเมลุคัมมันทาวะเรปုံมันอ้ายสอยิงอจินทองกะนี่เมเปตูเลงง้ายอาเวชีเกยากะนี่อกุอคัมมาอตอเลมยะลาราวะอจินนาตะอูกะตูเมเปกွ่นยะระเนปะตะลุอกุลุเปียวะเร
This is great, like I say, I'm able to voice my opinion and let everyone know that we're still.
အကျဉ်းသားတွေအနေနဲ့မဲပလူပီးရမယ်ဆိုတာကိုနားလည်ဖို့လေအကျဉ်းဆောင်တာဝန်ရှိသူတွေကတေးချရှင်းပြထားပါတယ်အမေရိကန်သမ္မတကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ကြတဲ့ပနာမရွေးကောက်ပွဲကျင်းပရာဒီမတ်လလောက်တုန်းကလည်းထောင်ထဲမှာမဲယုံဖွင့်လက်ခဲ့သေးတယ်လို့နိုဝင်ဘာ3ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲအတွက်လည်းကာယောဂကာလဖြစ်တာကြောင့်ဂျူဒီမဲယုံထောင်ထဲမှာဖွင့်လက်ခ အချင်းစာနေသူတွေမဲပေးခွင့်ရရေးလို့ရှားသူတွေကတော့ချီကာဂိုကအချင်းထောင်မှာမဲပေးခွင့်ရတဲ့ပတ်သက်လို့တိုးတက်မှုလက္ခဏာတည်းရဲ့အဖြစ်မြင်ကြပြီးအမေရိကန်ပြည်ထောင်စုတလောမှာလည်းအခုလိုမဲပေးခွင့်ရဖို့လိုလားနေတာပါအချင်းသားတဦးကအခုလိုပြောပါတယ်
ဒီနေ့ဟာတကယ်ကိုအရေးကြီးတဲ့နေ့တစ်နေ့ပါကျွန်တော်တို့ဟာမရှိနေတဲ့နေရာမှာအချုပ်ကျနေတာပါဒါပေမဲ့မဲပေးခွင့်ရတာကတော့အခြေအနေတိုးတက်လာတယ်လို့ပြောရမှာပါမဲတမဲရဲ့အခန်းကဏ္ဍဟာအရေးကြီးပြီးအပြောင်းအလဲဖြစ်နိုင်ပါတယ
်မဲပေးခွင့်ရရေးလို့ရှားသူတွေနဲ့ဒီမိုကရက်တစ်ကတော့ Republican တွေဟာပြည်내တချို့မှာမဲပေးခွင့်နဲ့ပတ်သက်လို့အခက်တွေ့အောင်လုပ်နေကြတယ်ဆိုပြီးဆွဆွဲထားရတယ်အထူးသဖြင့်ဒီမိုကရက်တွေကိုမဲပေးလိုက်မယ်လို့ယုံကြည်ထားသူအုပ်စုတွေကိုပြစ်မှတ်ထားတယ်လို့လည်းဆိုပါတယ်ဒီလိုအခြေအနေအောက်မှာမဲပေးခွင့်ရအောင်ဆောင်ရွက်နိုင်ခဲ့ကြတာပါအကျဉ်းသားတဦးက
အခုလိုမဲပေးလို့ရတယ်ဆိုတာကိုပထမဦးဆုံးသိလိုက်ရတာပါပထမဦးဆုံးမဲပေးသူတွေထဲမှာပါဝင်ခွင့်ရတဲ့အတွက်လည်းအတော်လေးဝမ်းသာမိပါတယ်
အမေရိကန်ပြည်ထောင်စုမှာပြည်ထန်ချမှတ်ခံထားတဲ့ရာဇဝတ်အကျဉ်းသားတွေဒါမှမဟုတ်ပေးစရာတန်ကြေးငွေမပေးဆောင်သူတွေဟာမဲပေးခွင့်မရကြပါဘူး။ဒါကြောင့်လူပေါင်း5000ကျော်မဲမပေးနိုင်ဖြစ်နေပြီးတော့ဒီလိုဥပဒေတွေပြောင်းလဲပြင်ဆင်ဖို့လဲတက်ကြွလှုပ်ရှားသူတွေကလိုလားနေတာပါ။ဒီအရေးအတွက်ဟာအမှုရင်ဆိုင်နေရာစဲချုံနှောင်ခံထားသူတွေနဲ့တချို့အမကန်ငွေကြေးမတက်နိုင်လို့မပေးနိုင်သူတွေမပါဝင်သေးပါဘူးခင်ဗျာ။အခုအခါအမေရိကန်ပြည်ထောင်စုမှာမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါ။ရာဇဝတ်မှုကျူးလွန်တာကြောင့်အထောက်အလန့်ချမှတ်ခံသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးငွေမဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူး။ထောက်အလန့်ချမှတ်ခံဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါရတယ်။
I was charged with conspiracy to traffic in cocaine.
My dad. ဝါရောင်းဝယ်မှုစွဲချက်နဲ့ Florida အချင်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ
်အမတ်စက်တီဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေဖလော်ရီဒါပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ကြေးခွင့်မဆောင်တဲ့သူတို့ရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်အတွက်စိတ်လှုပ်ရှားစရာအခြေအနေတစ်ရပ်ဖြစ်လာပါတယ်ဒီပြည်နယ်ကလူမှုစစ်တမ်းတွေအရလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်ဂျိုးဘိုက်ဒန်တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါအချင်းချခံရဘူးတဲ့အသက်64နှစ်အရွယ်မာရီယာအက်စတာဗက်စ်က
ဆန်ငါးနှစ်လောက်ပေးလာရတာလုံလောက်နေပါပြီဆန်ငါးနှစ်လုံးလုံးကျမရဲ့လုံအားကအငင်းစားစုဆောင်ငွေတွေကပတ်စံဖြတ်ယူနေတာပါဒီလောက်ယူထားပြီးရင်တော့ကျမရဲ့အခွင့်အရေးကိုပြန်ပေးတင်ပါပြီ
ဆွေးစိတ်လို့ခေါ်တဲ့ဟိုဘက်ဒီဘက်မင်းညီညီများရှိနေပြီးနောက်ဆုံးမှသာတစ်ဖက်ဖက်ကမဲလေးတာပြီးတော့အနိုင်ရတော့ဖို့အလားအလာရှိနေတဲ့ဖလော်ရီဒါပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတထရန့်အဖို့သူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါထောင်နဲ့ချင်းချခံသူတွေအနေနဲ့သူတို့ပြည်ထောင်ချခံပြီးရင်မဲပေးခွင့်ရမယ်ပြင်ဆင်ချက်ကို2018ခုနှစ်ကဖလော်ရီဒါမှာလူမှုဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်နယ်ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်။နှစ်ပေါင်း150ကျော်တည်ထောင်ရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်တုန်းကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီခြေထက်မှာရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါ။ဒါပေမဲ့လေ Republican တွေကြီးစိုးတဲ့ပြည်နယ်လွှတ်တော်ကနေထောင်နယ်ကနေပြန်လွှတ်လာပြီးမြဲလေပေးစရာဒဏ်ကြေးငွေကိုမပေးရထားတဲ့လူတွေရဲ့မဲပေးခွင့်ကိုကန့်တတ်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရက်ခတ်မှုရှိနေတာပါ Hampton က
This is a serious problem that we have here in the United States of America because just for
ဒီပြဿနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြဿနာတစ်ခုပါကျွန်တော်တို့လို African American တော်တော်များများအပေါ်သက်ရောက်မှုရှိနေပါတယ်
အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာဖွဲ့စည်းပုံနဲ့မကိုက်ညူဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ပြစ်စေခဲ့ပါတယ်ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူမှုနဲ့ဒီလူမှုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့ဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလည်းဖြစ် သမန်ဒေါ်နယ်ထရမ့်ကလိလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမယ်ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ William Pryor ကပြောပါတယ်။ဒါပေမဲ့လည်းဒန်ဂျီငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရတာနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါ။ Maria Estevez က
Yo me siento como que ya es hora.
ဖလော်ရီဒါပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှူးကဒီမဲပေးခွင့်ဟာဘလောက်အရေးပါတယ်ဆိုတာကိုသူတို့သိကြပါတယ်ဒီမိုကရက်အားလုံးကသူ့လိုရီပက်ဘလစ်ကန်တယောက်ကိုဆန့်ကျင်ပြီးမဲပေးလိုက်မယ်ဆိုတာကိုဒီမိုကရက်တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ
်2018ခုနှစ်တုန်းကလူမှုဆန္ဒခံယူပွဲကြောင့်ဖလော်ရီဒါပြည်နယ်မှာအကျဉ်းကျခဲ့မှုတဲ့လူသန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါဒါပေမဲ့ Republican နဲ့ကြီးစိုးတဲ့ Florida ပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကဆိုင်းငံ့ခဲ့ပါတယ်။ဒါပေမဲ့အယူခံတရားရုံးနဲ့အတူတရားရုံးချုပ်ကပါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာဒဏ်ကြေးငွေပေးဖို့ကြံနေသေးသူတွေမင်းမပေးနိုင်ဖြစ်နေပါတယ်ခင်ဗျာ။
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာ။ရှိရဲ့မျိုးဒီကဒီအနေကိုကိုလိုချင်းတဲ့နေရာအစိတ်ပိုင်းမှာကျောင်းလေးပြနိုင်ဖို့အတွက်တိတိကျကျဖြတ်တောက်နိုင်တဲ့မျိုးဗီဇကတ်ကြီးလို့ခေါ်တဲ့ CRISPR Cas9 Genetic Scissors ကိုရှာဖွေတွေ့ရှိခဲ့တဲ့အမျိုးသမီးသိပ္ပံပညာရှင်နှုတ်ဦးကို2020အတွက်ဓာတုဗေဒနိုဘယ်ဆုပူးတွဲပေးရခဲ့ပါတယ်။သူတို့ဟာသိပ္ပံဆိုင်ရာမှာထူးခြားတဲ့ကျောင်းလေးမှုတွေကိုဖြစ်စေနိုင်တဲ့မျိုးဗီဇတိဖြတ်တဲ့ Gene Editing နည်းတက်ကိုရှာဖွေတွေ့ရှိခဲ့တာလို့NASA သိပ္ပံပညာရှင်ဒေါက်တာပရိဒာပြောပါမယ
် University of California Berkeley Campus ကပမောခတူတဲ့ပြင်သစ်နိုင်ငံသူဖြစ်တဲ့ Germany Max Planck Institute Virology Department ယောဂဗေဒခန္ဓာသူတေနပညာရှင်ဒေါက်တာ Emmanuel Charpentier ပေါ့သူတို့တင်ရောက်ကတွေ့ပြီးဒီ Gene Editing ဆိုတဲ့genetic တဲ့ဓာတုဗေဒနိုဘယ်ဆုရတာဖြစ်ပါတယ
်။ gene editing ဆိုတာဗာလည်းနည်းနည်းပြောပြပေးပါ
။ကျွန်တော်တို့ခုခံတာထဲမှာဖွဲ့စည်းထားတဲ့ classy cell တွေကတန်ထောင်ပေါင်းမရင်မတွက်နိုင်တော့များစွာရှိပါတယ်။ cell တွေမှာဒီ molecule အတန်းလေးပါလာတယ်။အဲ့ဒါ DNA လို့ခေါ်ပါတယ် deoxyribonucleic acid အဲ့ဒါကို Crick and Watson က1960လောက်မှာသူတို့စတွေ့တာပါဒီပုံစံလေးကသူပုံစံလေးကဗာနဲ့သွားတူလဲဆိုတော့ထန်းတက်တဲ့လေကားလို့ပေါ့နော်လေရမ်းမပါတဲ့လေကားအဲ့တော့ဘေးမှာပါလဲဆိုနိုက်ထရိုဂျင်ပိုရင်မော်လီကျူပါတယ်အလဲမှာတန်းတစ်ခုကိုတွဲထားတယ်တွဲထားပြီးတော့မှအဲ့ဒီထန်းတက်တဲ့လေကားလေးကိုလိမ့်လိုက်သူ့ရဲ့ပုံစံကပါလဲဆို double helix ဆိုခေါ်တယ်အဲ့လိုလိမ့်လိုက်တဲ့ပုံစံလေးအတိုင်းဒီ cell လေးတွေကဖွဲ့စည်းထားတာပါဒီ cell ထဲမှာဒီ DNA chromosome တွေချိပါတယ်အဲ့ဒီ chromosome လေးတွေကချို့ရင်းနေဒါမှမဟုတ်လို့ရှိရင်ပျက်စီးသွားတဲ့အခါကျရင်ဟုတ် virus ဝင်လာတဲ့အခါကျလို့ရှိရင်ဘာဖြစ်သွားလဲဆိုလို့ရှိရင်ရောဂါရတယ်နောက်တစ်ခုကလည်းဒီ chromosome လေးကနေမျက်လုံးမေးတယ်သပင်နဲ့တဲ့သပင်ရွှေရောင်ရှိတယ်အရက်ရှည်တယ်အရက်ပူတယ်ပြီးတော့မွေးကလေးကဗီဇမကောင်းဘူးဗီဇကောင်းတယ်ဆိုတော့ဒါကနေဆုတ်ဖြတ်သွားတာ gene editing ဆက်ပါလဲဆိုဗီဇတီးဖြတ်တာပေါ့နော်တီးဖြတ်တယ်ဆိုတော့တကယ်တီးဖြတ်တဲ့အတိုင်းပဲသူ့ကို molecular scissor ပေါ့နော်အပြင်ကနေဒီ molecule အရွယ်ရှိတဲ့ RNA လိုဟာမျိုးအဲ့ဒီ molecule အစုကိုထည့်ပေးလိုက်ပြီးတော့သူနဲ့ကိုက်တဲ့နေရာမှာသွားပြီးတော့ဖြတ်ခိုင်းလိုက်တယ်နော်အဲ့ဒါ gene editing ဆိုတီးဖြတ်တယ်ဆိုတာအဲ့ဒါပြီးတော့မှကိုကအပြင်ကနေပြီးတော့မှမကောင်းတဲ့ဗီဇပါတဲ့အဲ့ဒီ DNA ကိုဖဲဖဲပြီးတော့ကောင်းတဲ့ဟာဒါမှမဟုတ်လို့ရှိလို့ရှိရင်မျိုးမတူတဲ့ဟာကိုပြန်ပြီးတော့အဲ့လိုထည့်ပေးလိုက်လို့ရှိရင်သူ့အလိုလိုပြန်ပြီးတော့တွဲပြီးတော့ပြန် molecule အချင်းလေးအဲ့ဒါ DNAအတိတ်ကလေးပြန်ဖြစ်သွားတယ်ပေါ့နော်အတိတ်ကလေးပြန်ဖြစ်သွားတာနဲ့ယောဂကုသွားလို့ရတယ်မျိုးရိုးကိုပြောင်းပလိုက်လို့ရတယ်အဲ့ဒါနဲ့ပတ်သက်တဲ့ဟာကိုပြီးတာ
20ရာစုအစပိုင်းကလေးကတွေ့ရှိခဲ့တဲ့ gene editing လုပ်နည်းနဲ့အခုသူတို့တွေ့တဲ့နည်းဘာကွာပါလဲလဲ
သူတို့2014ခုနှစ်မှာစတွေ့တာဒီ gene တိဖြတ်တာသူတည်တနာလုပ်တာ1990တကယ်20ရာစုလောက်ကစလုပ်နေပြီဒါနဲ့အဲဒီကလောက်ရတာခဲရင်းနဲ့အတိအကျမရဘူးအတိအကျမရတဲ့အတွက်ကိုလိုချင်တဲ့ဟိုပါပေါ့နော်ဗီဇမျိုးဟိုပါမော်လီကျူးအတန်းလေးကိုထည့်လိုက်ပြီမဲ့သူကရောက်ချင်တဲ့နေရာရောက်တယ်အဲဆိုတော့အထူးမကြဘူးလိုချင်တဲ့အဖြေချက်ချင်းမရဘူး နောက်တစ်ခုကအဲ့ဒါမျိုးဗီဇ edit လုပ်ဖို့အတွက်ကပတ်စံတိတ်ကုန်တယ်။အရင်တော့ဆိုလို့ရှိလို့ရှိရင်ဗီဇ sell list တစ်ခုရဖို့ထောင်ထဲချီပြီးကုန်ပါတယ်။နောက်သူတေသနာလုပ်တဲ့လက်ပြေထဲမှာပဲလုပ်ရတယ်။သူတို့ထွင်လိုက်တဲ့ဟာဘလောက်ညံသွားလဲဆိုတော့နိုင်ငံပိုင်းအတွင်းမှာဒီမျိုးဗီဇအတိတ်ကလေးကိုကိုယ့်ဟာကိုယ်ဖန်တီးယူလို့ရတယ်။ကြောင်ကျင်တဲ့ဗီဇကိုအပြင်မှာမွေးယူပြီးတော့ DNA တဲကိုအမြန်ဆုံးထည့်လို့ရအောင်လုပ်ပေးလို့ရတယ်။ကိုလိုချင်တဲ့ဗီဇကိုလည်းရှာပြီးတော့အမြန်ဆုံးတွဲပြုလို့ရအောင်သူကနီးသစ်ထွင်လိုက်တာ။နီးသစ်ထွင်တာတဘာဝကနေပြီးတော့ကောင်းတဲ့ဘက်တီးရီးယားအပြင်ကဝင်လာတဲ့ virus တွေကိုဘယ်လိုခုခံကာကွယ်မလဲဆိုတာတဘာဝရှိပြီးတာ။အဲ့ဒီတဘာဝပုံစံအတိုင်းရအောင်သူကအဲ့ဒီနီးကိုယူပြီးတော့တဘာဝအတိုင်းဖြစ်အောင်သူကလုပ်ပေးလိုက်ပြီးတော့ကိုလိုချင်တဲ့ cell ပုံစံကိုဒီ DNA ကိုထည့်ပေးလိုက်တာထည့်ပေးလိုက်တဲ့အခါကျတော့သူကအတွဲလိုက်ကြီးသွားပြီးတော့ချက်ချင်းဖြတ်လဲဖြတ်ကတ်လဲကတ်ဆိုတဲ့အခါကျတော့ဟိုအမြန်ဆုံးပေါ့ဒီဟာကိုပြင်လို့ရသွားတယ
်သူတို့ရှာဖွေတွေ့ရှိတဲ့နည်းဟာလူသားတွေအတွက်အကျိုးသိရှိပေမဲ့မှားရင်းစွာအသုံးချရင်တော့အန္တရာယ်ကတိတ်ကိုကြီးပါတယ်
ဘာပြဿနာပေါ်လာလဲဆိုတဲ့အခါကျတော့ဒီမျိုးရိုးဗီဇသတိသားကိုပါပြောင်းလို့ရတယ်ဂျင်းသီရပီတွေမဟုတ်တော့ဘူးဂျင်းအက်ဒီတင်ကနေဒီဂျီနက်တစ်ကုတ်ကြီးပေါ့နော်လူတွေရဲ့မျိုးရိုးဗီဇကိုပြောင်းလို့ရတဲ့အတွက်သူတို့ကဒီအောင်စတွေ့တွေ့ချင်းမှာသူတို့နှစ်ဦးကဆေးပညာရှင်တွေနိုဘယ်သိပ္ပံပညာရှင်တွေကိုသူတို့အများဆုံးတွားပြီးတော့အကြောင်းကြားတယ်ကျမတို့နှစ်ယောက်တော့ဒါတွေ့ပြီတွေ့တဲ့အခါကျတော့လူသားကိုအကျိုးပြုဖို့အတွက်ကတော့အများကြီးပဲဒါပေမဲ့ဒါကိုမကောင်းတဲ့နေရာအတုံးချလိုက်ပြီးမျိုးရိုးစိတ်တစ်မျိုးလူတွေမှာလှုပ်လိုက်လို့ရှင်ဟိုဂျီတိဖြတ်တဲ့ဟာနဲ့ထည့်ပြီးတော့ဒရေသားမွေးလိုက်လို့ရှင်လည်းရပြီအဲ့အတွက်ဟို regulate လုပ်ပေးပါဆိုပြီးအမြန်ဆုံးအကြောင်းကြားရပါတယ်တခါလဲတကဘာလုံးကိုဟိုပေါ့နော်တိမ့်တိမ့်ထုတ်သွားလိုက်လောက်အောင်ပေါ့နော်ဒီမျိုးရိုးဗီဇကိုပြောင်းလို့ရနိုင်တဲ့နီးသစ်ကိုထွင်လိုက်တဲ့ဟာမြန်လဲမြန်တယ်အခုဆိုလို့ရှိလို့ရှင်အပြင်မှာကိုဝယ်လို့ရပြီအဲ့တော့လူတွေအကုန်လုံးတုံ့ကြပြီ
ဘယ်လိုနေရာမျိုးတွေမှာအတုံးချလဲပြောပြပေးပါ
ဗီဇကိုတီးဖြတ်နိုင်တဲ့ဟာပေါ့နော်ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတီးဖြတ်နိုင်တဲ့ဟာတိတ်မြန်ပြီးတော့တိတ်ပြီးတော့ထိထိရောက်ရောက်လုံချင်လုံနိုင်တဲ့အတွက်အတုံးချလို့ရတာတွေကအများဆုံးပါပဲ
ဒေါက်တာပရေသာတင်မှာနောက်တစ်ပတ်မှာတော့သူတို့နှစ်ဦးရှာဖွေတွေ့ရှိခဲ့တဲ့နေသိက်ကိုဘယ်နေရာတွေမှာအတုံးချနိုင်လဲဆိုတော့ကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလေးပြန်စင်နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။တောကြနေညာပိုင်းတော့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းညုတ်ကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်။အမေရိကန်သမားရွေးကောက်ပွဲဝင်ပြိုင်မဲ့သမားလောင်းနေရာဖြစ်တဲ့လက်ရှိသမားဒေါနယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမားလောင်းဂျိုးဘိုင်ဒန်တို့ရဲ့ဒုတိယကြိမ်နဲ့နောက်ဆုံးကြိမ်စကားဆက်ထိုးပွဲကိုတနစီပီနဲ့နက်ရှိုးမျိုးမှာမနေ့ကျသောရင်းနေညာကပြုလုပ်ခဲ့ကြပါတယ်။ဒီစကားစစ်ထိုးပွဲအတွက်ပထမဆုံးအခြေတင်ပြောခဲ့ကြတာကတော့ကိုဗစ်ရောဂါထိန်းချုပ်ရေးကိစ္စပါ။ဒါကတစ်ကမ္ဘာလုံးဖြစ်နေတဲ့ကာယရောဂါပါ။တစ်ကမ္ဘာလုံးမှာဖြစ်နေတာပါ။အခုချိန်မှာဥရောပနဲ့တခြားနေရာတော်များများမှာလည်းကူးစက်မှုတွေတိတိကျကျတိုးလာနေတာခင်ဗျားလည်းတွေ့မှာပါလို့သမဒေါန်ထရမ့်ကပြောပါတယ်။ဒါပြင်ကာကွယ်ဆီးရီးလည်းသိမ့်မကြခင်မှာအစဉ်အသင့်ဖြစ်လာတော့မှာပါလို့သမထရမ့်ကဆိုပါတယ်။ဒီမိုကရက်တစ်ပါတီသမားလောင်းဂျိုးဘိုင်ဒန်ကတော့အမေရိကန်နှစ်သိန်းနှစ်တောင်းတည်ဆုံးခဲ့ပြီးဖြစ်တဲ့အတွက်ကာကွယ်ဆေးကိစ္စပြောနေတာဟာတိတ်ကိုနောက်ကျနေပြီလို့ပြောပါရယ်။အဲ့လောက်လူတွေအများကြီးတည်ရတာအတွက်တာဝန်ရှိတဲ့သူဘယ်သူမှမဆိုအမေရိကန်တောင်းတာအဖြစ်ဆက်ပြီးတော့ရှိမနေတင်ဘူးလို့လည်းဂျိုးဘိုင်ဒန်ကပြောလိုက်ပါရယ်ခင်ဗျာ။ကုလသမဂ္ဂတွင်ဘူးချုပ်အန်တိုနီယိုဂူတာရက်စ်ကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတူပူးပေါင်းဆောင်ရွက်ဖို့မတ်လထဲမှာသူတောင်းဆိုတိုက်တွန်းခဲ့ချိန်မှာသမုအင်အားကြီးနိုင်ငံ20ပါဝင်လာခဲ့ကြတာဟာစိတ်မချမ်းမြေ့စရာဖြစ်တယ်လို့ပြောလိုက်ပါတယ်။ရှေးလာထဲမှာကျင်းပမဲ့ G20 ညီလာခံကြရင်တော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာသူတို့အနေနဲ့အခုထပ်အများကြီးပိုပြီးပူးပေါင်းဆောင်ရွက်သွားဖို့လိုတယ်ဆိုတာကိုသဘောပေါက်ပြီးဖြစ်နေကြလိမ့်မယ်လို့ AP သတင်းဌာနနဲ့အင်တာဗျူးမှာမစ္စတာဂူဒေါရက်စ်ကပြောပါတယ်။ယူရိုနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်တိုးများလာနေတာကိုထိန်းချုပ်နိုင်ဖို့အတွက်သက်ဆိုင်ရာအစိုးရရဲ့အနေနဲ့ကန့်သတ်နာမည်ချက်တွေကိုတင်းတင်းကြပ်ကြပ်ပြဋ္ဌာန်းလှုပ်ဆောင်နေပါတယ်။ယောဘာသမဂ္ဂရဲ့အားကြီးနှစ်နိုင်ငံဖြစ်တဲ့ဂျမနီနဲ့ပြင်သစ်နိုင်ငံတို့လုံးမှာကိုဗစ်ကူးစက်မှုဟာကျသရေးနေ့ကတရက်ထဲမှာတင်အမြင့်ဆုံးစံချိန်တင်ခဲ့ပါတယ်။ဂျမနီမှာတရက်ထဲ 12,289 ယောက်ကူးစက်သွားပြီးစုပေါင်းကူးစက်ခံရသူလည်း 4,000 မီပါဖြစ်သွားခဲ့ပြီဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာလည်းတရက်ထဲမှာကူးစက်သူအသစ် 42,000 မီပါရှိခဲ့တာကြောင့်အောက်တိုဘာလ18ရက်စနေနေ့ကကူးစက်မှု 32,000 ကျော်နောက်ပိုင်းစံချိန်တင်မြင့်တက်ခဲ့တာဖြစ်တယ်လို့ ပြည်နယ်လူထုကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။တောင်းကြနေညပိုင်းအစည်းအဝေးကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရပြည်မြန်မာပိုင်းအစည်းအဝေးတွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ VOA အစည်းအဝေးတွေကိုနားဆင်အားပေးကြည့်ရှုရတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တို့ရဆင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.